မေလ၁၂ရက်နေ့၁၃ရက်နှစ်ရက်ကြာအာဆီယံထိပ်သီးအစည်းအဝေးပထမနေ့မနေ့တုန်းကတော့အာဆီယံအရှိတောင်အရှနိုင်ငံတွေကခေါင်းဆောင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအိမ်ပြီးတော့မှလက်ခံတွေ့ဆုံပါတယ်။အမေရိကန်ပြောင်စုအနေနဲ့ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲကိုဦးစားပေးထောက်ပံ့နေတဲ့အချိန်နဲ့မှာပဲဒီအစည်းအဝေးပွဲကနေပြီးတော့အမေရိကန်အနေနဲ့အာရှပစိဖိတ်ဒေသကိုအာရုံစိုက်မှုညော့မသွားဘူးဆိုတာကိုပြတဲ့အစည်းအဝေးဖြစ်နေအမေရိကန်ရာရှိတွေကပြောဆိုထားကြပါတယ်။ဒီထိပ်သီးအစည်းအဝေးပွဲမှာတော့အာဆီယံနိုင်ငံ၁၀နိုင်ငံတည်းက၈နိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ပြီးတော့မြန်မာနဲ့ဖိလစ်ပိုင်နိုင်ငံကကိုယ်စားလှယ်တွေကတော့ပါဝင်ခြင်းမရှိပါဘူး။အရှိတောင်အရှဒေသတွင်းနိုင်ငံတွေရဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖြစ်ရေး၊ရေကြောင်းသွားလာရေး၊အများပြည်သူကျန်းမာရေးနဲ့အခြေခံစောက်အုံတွေအတွက်အမေရိကန်ဒေါ်လာတန်150ကျော်သုံးစွဲဖို့သမ္မတအိမ်ပြည်တော်ကကတိပေးကြေညာထားပါတယ်။အမေရိကန်ပြည်တော်စုနဲ့အာဆီယံနိုင်ငံတွေစနစ်ဘက်ဖြစ်လာတဲ့55နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အိမ်ပြည်တော်မှာခုလိုတွေ့ဆုံကြတာပါ။မနေ့ကအမေရိကန်လွှတ်တော်ကိုအာဆီယံခေါင်းဆောင်တွေတွားရောက်ကြပါတယ်ဒီကနေ့တောက်ကြနေ့အမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌဌာနမှာဆွေးနွေးပွဲတွေကိုဆက်ပြီးတော့ကျင်းပဖို့စီစဉ်ထားပါတယ်